ီသတင်းပါအသင်းလုံးတို့ဒီပေးရတဲ့ hard ကိုအခြေခံတဲ့ idiom အသုံးအနှုန်းကိုတင်ပြပေးမှာမို့ပထမဦးဆုံ
း wear your heart on your sleeve
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက wear wear ကဝတ်တာ your yoga အသင်းရဲ့ heart heart ကအသင်းနှလုံး on on ကပေါ်မှာ your yoga အသင်းရဲ့S-L-E-E-V-E, sleeve ga, inji le, so ro, sa kwai thun ye, da ya, di be ga ro, ko ten long wo, ko inji le po ma, tat thara, wit thara, phit ba le. Ten long so ra ga ro, saik khan za jek gu, din za, pyo thara, phit de dwe, ko ten long wo, lu mien tu mien, inji le po ma, tat pi, wit thare, so re, di idiom, atong ye, di be ga ro, shin ne, lu so ya ma ba. Ko khan za jek ga, be lu shi le, so ra, tu mya di aung,ထုတ်မပြောပဲလူပုံမှန်တရံကြည့်လိုက်တဲ့နေ့သိနိုင်တာအခဲခတ်နိုင်တာမျိုးကိုဆလိုတာဖြစ်ပါတယ်ဆလိုတာကတော့လူတဦးရဲ့ပုံမှန်တရံကိုကြည့်ခြင်းအပြင်ဒီလူစိတ်ထဲဘယ်လိုရှိလဲဆိုတာရှည်ရှည်ဝေးဝေးစဉ်းစားစရာမလိုပဲသိနိုင်တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grubbs ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John wears his heart on his sleeve All his friends know he's in love with Susan.
ဂျွန်ကစိတ်ထဲဘယ်လိုခံစားနေရတယ်ဆိုတာကိုသူ့ကိုမြင်လိုက်တာနဲ့သိနိုင်တယ်။ဆူဇန်ကိုသူကြိုက်နေတယ်ဆိုတာသူ့တငယ်ချင်းအားလုံးကသိကြတယ်လေလို့ကြိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John wears his heart on his sleeve. All his friends know he's in love with Susan.
ကုစလေတင်ပြပြီးမှကတော့
half-hearted
ဖြစ်ပါတယ်။စာလုံးပေါင်းက H-A-L-F half ကတဝဲH-E-A-R-T-E-D, hearted ga, then long, so ro, sakwai thunye, dayay, diwe ga ro, then long tuwe po. Di half-hearted wahaya salumbang ga, H-A-L-F, half ne, H-E-A-R-T-E-D, hearted ja, hyphen, so re, dongdo gu, kantara pilu. Di itong ha, wahaya nalong bang tare, compound word pi bi, adjective, nama withi thana pi, dong piu tara pi bari.idiom ဆိုတဲ့တဝိုက်ဒီပဲကတော့စိတ်မပတပါလှုပ်ချင်ချင်မလှုပ်ချင်ချင်နဲ့လှုပ်တာကိုဆိုလိုတာဖြစ်ပါတယ်။ဘန်စကားရတော့အင်းမလှုပ်အဲမလှုပ်နေပေါ့။ဒီသုံးနှစ်ပတ်သက်လို့ George Grubbs ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ He was half-hearted about applying for the job. So it's no surprise he didn't get it.
သူကအဲ့ဒီအလုပ်ကိုရှောက်ရမှာစိတ်မပတပါနဲ့ဖြစ်နေတယ်။ဒါကြောင့်အလုတ်ခန့်မခံရတာလေအာအာတင့်စရာမဟုတ်ပါဘူးလို့ကြိပ်ပေးရပါတယ်။ George Grubbs ရဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ He was half-hearted about applying for the job. So it's no surprise he didn't get it.
ခုနောက်ဆုံးတင်ပြပေးမှာကတော့
Take it to heart.
ဖြစ်ပါတယ်။စာလုံးပေါင်းက TAKE take ကယူတာ IT it ကနှံစား TO do ကနေရာကိုရည်ညွှန်းတာHEART heart ကအသင်းလုံးဆိုတော့စကပိုက်ထုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့တခုခုအသင်းလုံးနဲ့ကိုယူသွားတာသွင်းထားတာကိုဆိုလိုတာဖြစ်ပါလေ idiom ဆိုတဲ့တွဲပိုက်အဓိပ္ပာယ်ကတော့အရှင်ဆုံးကျမတို့မြန်မာမှာပြောရရင်နှလုံးသွင်းတာပေါ့တူဦးတယောက်ရဲ့လှုပ်ဆောင်ချက်ပြောဆိုချက်ကိုလေးလေးနက်နက်ထားတာဦးစားပေးတာနားလည်လက်ခံတာမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Grubbs ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My son took it to heart when I told him he needs a college degree first before thinking about marriage
အိမ်အောင်ပြုဖို့မစဉ်းစားမီအရင်ဖွဲ့ရဖို့လိုတယ်လို့ကျွန်တော်ပြောတာကိုကျွန်တော်သားကတကယ်ပဲလေးလေးစားစားနဲ့လက်ခံတာတွေ့ရတယ်လို့ကြေပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
My son took it to heart when I told him he needs a college degree first before thinking about marriage.
ဒီသတင်းပါ heart ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Wear your heart on your sleeve. Half-hearted, take it to heart.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။